ရွေးကောက်ပွဲကျင်းပမယ့်ရဲရောက်လာရင်ကျင်းဝတ်နဲ့အညီစောင့်ကြည့်လေ့လာကြမယ်ရွေးကောက်ပွဲစောင့်ကြည့်ရေးဖွဲ့တွေအတွက်သက်ဆိုင်ရာမဲဆန္ဒနယ်တွေကမဲယုံမှုတွေရဲ့ခွင့်ပြုချက်အပေါ်မူတည်ပြီးတတ်မှတ်ချက်နဲ့အညီလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ရှိပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်များရောရွေးကောက်ပွဲလုပ်ငန်းစဉ်ဆင့်ဆင့် ဆိုတာကိုလည်းတတိပေးပြောဆိုထားပါတယ်အသေးစိတ်ကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့လက်တလောကြေညာထားတဲ့2015ပါတီစုံအထွေထွေရွေးကောက်ပွဲနေ့မှာစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့အထိပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အစည်း6ခုကိုတရားဝင်အတိအမှတ်ပြုလွှာထုတ်ထားပေးပြီးဖြစ်ပါတယ်ဒီအဖွဲ့6ဘွဲကနေစောင့်ကြည့်လေ့လာခွင့်တရားဝင်အတိအမှတ်ပြုပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူ6200ကျော်ကတနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လေ့လာကြမှာဖြစ်ပါတယ်တကယ်လို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခြင်းကြတဲ့ဆိုရင်တခြားစောင့်ကြည့်လေ့လာလို့သူပြည်တွင်းဖွဲ့စည်းတွေအနေနဲ့လာမယ့်အောက်တိုဘာလ24ရက်နေ့စနေနေ့ကိုနောက်ဆုံးထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလာရောက်လျှောက်ထားကြဖို့ကိုလည်းနှိုးဆော်ထားတာပါရွေးကောက်ပွဲကော်မရှင်အနေနဲ့2015ရွေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိပြီးလွတ်လပ်တရားမျှတမှုရှိတယ်ဆိုတာကိုမှတ်ကြောက်တင်ခံနိုင်မှုအားလုံးကနေပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောဆိုထားပေမဲ့လို့ရွေးကောက်ပွဲတကယ်ကျင်းပမယ့်နေ့ကျရင်စောင့်ကြည့်လေ့လာတဲ့သူတွေဘက်ကအခက်အခဲမရှိလွတ်လွတ်လပ်လပ်အမှန်တကယ်စောင့်ကြည့်ခွင့်ရှိပါမလားဆိုတာကိုတော့စိုးရိမ်မှုတွေရှိနေပါတယ်စောင့်ကြည့်လေ့လာမယ့်သူတွေဘက်ကကျင်းဝင်းနဲ့အညီလိုက်နာဆောင်ရွက်ကြပေမဲ့လို့တက်ဆိုင်ရာမဲဆန္ဒတွေကမဲယုံမှုတွေရဲ့ခွင့်ပြုချက်ပေါ်မှာမူတည်ပြီးတမတ်ချက်နဲ့အညီလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ရှိပါမလားဆိုပြီးရွေးကောက်ပွဲဆိုင်ရာစောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့မြန်မာ Institute for Democracy MID အဖွဲ့ကဒါရိုက်တာဦးအောင်စိုးမင်းကသူ့အမြင်အခုလိုသုံးသပ်ပါတယ်
ဒီနေ့ဒီကလာဒီကပါတီအဖွဲ့အစည်းကျင်းရမယ်ဆိုတာပဲပြောထားတယ်ဗျာသူကြီးကလာကဘာလဲဆိုတော့ဒီ policy decision မှာမဲလုံကြီးရဲ့အစီအစဉ်နဲ့နေရာယူဆောင်ကြည့်ရမယ်ဆိုတာသူကတော့ထူးခြားတယ်ပေါ့နော်ဆိုတော့မဲလုံကြီးကယူရတယ်ခင်ဗျားတို့ထွက်ပြီးတော့ဆိုထွက်ပြီးရမယ်တဘောမှာရှိတယ်အဲ့ဒါမျိုးတော့ရှိတယ်ခုကျွန်တော်တို့ရဲ့ပြဿနာကလေအောင်ဒီကအားလုံးအဆင်ပြေနေတယ်ကြာတကယ်ရှိတာအဆင်မပြေတာမျိုးတွေ့နေရတယ်အာကျွန်တော်တို့ကြည့်ရတာတစ်ချက်ကတော့ကျွန်တော်တို့အတွက်ဒီလာပြီးတော့အကျက်တစ်ဖြစ်နေတဲ့ကိစ္စကကျွန်တော်တို့တော့ observer တော့ပေါ့နော်အကျက်တစ်ဖြစ်နေတဲ့ကိစ္စကတစ်ချက်လေးကမေယုံတင်မှာမေယုံကြည့်ရဲ့အစီအစဉ်အတိုင်းမေယုံဆောင်ကြည့်ရမယ်ဆိုတဲ့ကိစ္စလေးကအဲ့ဒါချစ်လာနိုင်တယ်သူကမေယုံကအခဏလူများနေကြီးညာမှာတော့ဝင်သက်တင်များနေကြီးကျွန်တော်တို့ခဏထွက်ပြေးတာသာသဖြင့်အဲ့လိုမျိုးပေါ့နော်အခုကလူများနေနေကြီးနေတာမျိုးသာသဖြင့်အဲ့လိုမျိုးတွေရှိကောင်းရသူကတချို့မေယုံနေမှာဆိုလို့ဆိုရင်ကိုယ်တည်းကန်ဒီဒိတ်တင်များတဲ့ကာမှာအဲ့ကန်ဒီဒိတ်ရဲ့ကိုယ်တည်းအားလုံးစုပြုံးပြီးတော့များရောက်ခဲ့ပြီးရှိတယ်ပေါ့နော်အဲ့မှာဒီကအရင်ညားပါမယ်။မင်းရောကရှင်းတယ်ဆိုလို့ပြင်ပီတာလေးကဒီကအော်တာဘောင်းမောင်းပြန်ပါလေ။လက်ရှိမှာအခက်ကြီးတွေတော့ရှိနေတယ်ပေါ့နော်။အော်ဒီကတော့အားလုံးအဆင်ပြေပါလေ။ဟုတ်ကဲ့
။ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့လိုက်နာရမယ်။ကျင့်ဝတ်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေအရက်ဖတ်လူမှုဖွဲ့စည်းနေတဲ့အတူညှိနှိုင်းရေးဆွဲရမှာပါဝင်ခဲ့တဲ့မြန်မာ Institute for Democracy အဖွဲ့အနေနဲ့စောင့်ကြည့်လေ့လာတဲ့သူတွေဘက်ကလိုက်နာရမယ်ကျင့်ဝတ်တွေနဲ့ပတ်သက်လို့ဒါရိုက်တာဦးအောင်စိုးမင်းကအခုလိုပြောပြပါတယ
်။ဘုဒ္ဓဆန္ဒကရှိတယ်။ဘုဒ္ဓဆန္ဒကကျတော့အဲ့ဒီကကျွန်တော်တို့ပြောလို့ပေါ့နော်။ CS တွေနဲ့ကော်ဆက်လုပ်ထားပြီးတော့ဆွဲထားတယ်ကြ။ဒီကတော့ပထမ drop ပြီးတယ်ပေါ့နော်။အဲ့ drop ပေါ်မှာကျွန်တော်တို့တော်တော်အချင်းတစ်ခုကြယူပြီးတော့ညှိနှိုင်းကြည့်တဲ့အခါကျတော့ဟိုနှစ်ပတ်လုံးလက်ခံနိုင်တော့ကိုရှိတဲ့ဘုဒ္ဓဆန္ဒကထွက်လာတယ်ပေါ့နော်။ဒါကကော်မရှင်အပိုင်းရော CS အပိုင်းရောအပေါ်မှာဒီလိုက group discussion တွေလုပ်ပြီးတော့မှအဲဒီ product ဆွဲလာပြီးဆွဲပြတယ်ပေါ့နော
်အမှန်တကယ်ရွေးကောက်ပွဲကျင်းပမယ့်နေ့ရောက်လာရင်ဖြစ်လာနိုင်တဲ့အခြေအနေတွေကိုအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကစောင့်ကြည့်ကြမှာဖြစ်တယ်လို့တက်ဆိုင်ရာရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကလည်းသတိထားစီစဉ်ဆောင်ရွက်ထားတဲ့နဲ့ဆိုတာကိုမြမအရက်ဖက်လူမှုအဖွဲ့အစည်း forum ကဒီကနေ့ကျင်းပတဲ့သူတို့ရဲ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုထားတာလည်းရှိပါတယ်ရွေးကောက်ပွဲစောင့်ကြည့်တဲ့သူတွေဘက်ကတိုင်းဒေသကြီးပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရခရိုင်ဒေသမြို့နယ်ကိုအဓိကထားပြီးစောင့်ကြည့်လို့တဲ့ဒေသတစ်ခုဒါမှမဟုတ်တစ်ခုထပ်ပိုရင်ပဲဖြစ်ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်နယ်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသရွေးကောက်ပွဲကော်မရှင်စားတဲ့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေစီမှာရှောက်ထားရမှာဖြစ်တယ်လို့တဘာတဲ့စောင့်ကြည့်လေ့လာသူတွေလိုက်နာရမယ့်ကျင့်ဝတ်တွေလေ့လာသူတွေဆောင်ရွက်ရမယ့်လုပ်ငန်းစဉ်အစဉ်အဆက်အခန်းကဏ္ဍနဲ့တာဝန်ဝတ္တရားတွေကိုသိရှိထားရမှာဖြစ်တယ်ဆိုတာကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကသတိပေးနှိုးဆော်ထားပါတယ်ရှင်